ဟုတ်ကဲ့ပါရှင်တရားလွှတ်တော်ရှိနေဥက္ကဏီလှုပ်ကြံခံရတာ9လပြည့်ဖို့4ရက်အလို့ဒီကနေ့မှမှအဓိကထွက်ပြေးနေတဲ့တရားခံပြေးအဝင်းခိုင်ကိုဖမ်းဆီးရရှိနိုင်ခြင်းမရှိကြောင်းမြောက်ပိုင်းခရိုင်တရားရုံးကအမိန့်ချပါတယ်ဒီအမိန့်ကြောင့်ထွက်ပြေးနေတဲ့အဝင်းခိုင်ကိုတွေ့တဲ့နေရာမှာဖမ်းဆီးခွင့်ရသွားတဲ့သဘောဖြစ်ပေမဲ့တရားခံကရာဇဝတ်ဘေးကို9လတိတိထွက်ပြေးဖို့အချိန်ရခဲ့တယ်လို့လည်းဝေဖန်နေကြပါတယ်ရန်ကုန်မြောက်ပိုင်းခရိုင်တရားရုံးကအဲ့ဒီအမှုနဲ့ပတ်သက်ပြီးတော့လာမယ့်ရုံးချိန်မှာလူသတ်မှုနဲ့အတူလက်နက်မှုတွေကိုဆက်ပြီးတော့စစ်ဆေးသွားမယ်လို့ပြောပါတယ်ဒီကနေ့တရားရုံးချိန်ပြီးဥက္ကိုနီရဲ့တရားလွှတ်တော်ရှေ့နေဦးနေလာကတော့သူတို့အနေနဲ့အမှုနဲ့ပတ်သက်လို့လက်တလောအဖြစ်စန္ဒရှိတယ်လို့ဆောင်ရွက်ခွင့်မရဘူးလို့သတင်းတောက်တွေကိုပြောပါတယ်
။တို့ကနေပြီးတော့တရားခံပြီးအမှုနဲ့ပတ်သက်ပြီးတော့လိုအပ်တဲ့နောက်ထပ်တက်တည်ရအလုံးစစ်ဆေးဖို့လိုအပ်တဲ့ဆိုင်းဆန်တဲ့အားလုံးကိုတင်းစီချဖို့တရားရုံးတော်ကနေတင်းစီပေးဖို့ဆိုပြီးအငယ်တို့ဆောက်ထားတယ်။ဒေါက်တာရဲ့အကြီးအကဲမှာတရားရုံးတော်အငယ်တို့ကတိုင်းချောက်ထားခွင့်မရှိဘူး။ဥပဒေရုံးကတစ်ဆင့်ချောက်ထားတယ်။ဥပဒေရုံးကတစ်ဆင့်ချောက်ထားတဲ့အခါကျတော့ဥပဒေရုံးကအငယ်တို့ရဲ့ချောက်ထားမှုကိုတရားရုံးကိုပြင်မပေးဘူး။ဒါပြင်မိဘမိမြတဲ့အခါကျတော့လည်းပဲအငယ်တို့ကတရားဝင်စာနဲ့ပြဖို့ပြီးတော့မိဘမိမြတို့ပြင်ပြတဲ့ဟာကိုလည်းမိဘအပြည့်စုံမိခွင့်မရဘူး။အငယ်တို့ဒီအမှုမှာတရားခံပြီးအဝင်ခံရမိကြီးရရေးပါတဲ့အချက်ချင်းဖြစ်ပါတယ်။ပထမဆုံးအချင်းအမှုဆက်တင်ဖြစ်စေတဲ့နေ့မှာတည်းကလည်းပဲတရားခံအဝင်ခံကိုဖန်ဆီးရမိကြီးအတွက်ကိုကျိုးပန်းဆောင်ရွက်မယ်လို့အငယ်လည်းပြောခဲ့တယ်။ဒါအငယ်တို့ကျိုးပန်းဆောင်ရွက်မှုဟာတတလို့အားဖြင့်တော့ခန္ဓာရှိသလိုဆောင်ရွက်ခွင့်မိမြန်ခွင့်ပြင်ပြခွင့်မရတဲ့အခြေအနေမျိုးမှာတော့ရှိနေတယ်။
အဓိကထွက်ပြေးနေတဲ့တရားခံပြေးအောင်ဝင်းခိုင်ကိုဖမ်းဆီးရရှိနိုင်ခြင်းမရှိကြောင်းတရားရုံးကအမိန့်ချလိုက်တာမို့အောင်ဝင်းခိုင်ဖမ်းမိရင်းနဲ့ပတ်သက်ပြီးတော့ရှေ့ဆက်ဘာတွေလုပ်နိုင်ပါသလဲမန္တလေးမြို့ကတရားလွှတ်တော်ရှေ့နေဦးသိန်းတန်းဦးရှင်းပြတာကတော့
အောင်ဝင်းခိုင်ကိစ္စကတော့ဒါကတော့ဘုရားအမှုတွေနဲ့အညီပါပဲရာဇဝတ်ကျင့်သုံးတွေပုံမှန်92ကမူလမူကြီးကိုသွားတိုင်အောင်အတွက်ကျွန်တော်တို့ကအပြေးတရားခံပြေးအောင်ဝင်းခိုင်ကိုစုံစမ်းစစ်ဆေးလို့နော်ဖမ်းဆီးလို့မရနိုင်တော့ဘူးဆိုတော့မင်းဒီတက်တွေမင်းများတက်တွေကိုစစ်ဆေးပြီးတော့အဲ့ဒီအထွေထွေမှုကိုပိတ်လိုက်ပြီးတော့ပြည်မှုကြီးပြန်စတာပါပေါ့နော်တော့ဒါပဲကြာတော့ကြာတာပေါ့ဇလုံးနိုင်တဲ့ချက်တွေရှိပါသေးတယ်အဝင်းခိုင်ကိုမရှိဘူးရာဇဝတ်ရာဇဝတ်ကိုမှ88ကသူ့ပိုင်တဲ့ပစ္စည်းတွေကျွန်တော်တို့ချိတ်ပိတ်လို့ရပါသေးတယ်ကြာရုံးရှိရအောင်အဲ့ဒါတွေဆက်လက်ဆောင်ရွက်ဖို့လိုမှာပါမူလဝရမ်းဖန်ဒီထောက်တာတွေကကျွေးတဲ့နေရာမှာဖန်လို့ရပါတယ်ရဲရဲပိုင်တဲ့ပြည်မှုကျူးလွန်တဲ့လူတယောက်ကိုတာမန်ရတားတယောက်ကတောင်းမှဖန်ခွင့်ရှိပါတယ်နောက်ပါဝင်ပတ်သက်တဲ့ဇေယျဖြုတ်ကကုမ္ပဏီတွေထောင်ထားတယ်ပြောတယ်အဲ့ဒီတော့ဇေယျဖြုတ်ကုမ္ပဏီထောင်ထားတဲ့ဒီကုမ္ပဏီခုန2002ခုနှစ်တရားမဝင်ငွေကြီးလည်းသူ့ဆင်ကသူကဘိုးကြီးကိုလေအဲ့တော့ဘယ်လိုပတ်သက်နေလဲဒါတွေကစုံစမ်းစစ်ဆေးဖို့လိုတယ်လိုရရင်အဲ့ဒီပုံမှန်တွေတက်မှာပေါ့ဗျာတော့သူများတွေဥပချာလဲနေအောင်တက်ထားတာပါတော့အဲ့လိုချက်တွေရှိတဲ့အခါကျတော့စုံစမ်းစစ်ဆေးနေတဲ့ပုံစံနဲ့အနေထားရတော့ကျွန်တော်ကျင်းနဲ့ဆရာမရှိဘူးလို့ပဲပြောရမှာဆွဲဆိုထားတဲ့ပုံမှန်တန်မှန်လူတိုင်းမဟုတ်ဘူးစစ်ဆေးလို့စစ်ဆေးနေတယ်တတိယအောင်မှုကလည်းတိတိကျကျလို့ပြောနိုင်တယ်လို့ကျွန်တော်မထင်ဘူးကြာ
NLD ပါတီရဲ့ဥပဒေကြံပေးရှိနေဦးကိုနီဟာဇန်နဝါရီလ29ရက်နေ့ကအင်ဒိုနီးရှားနိုင်ငံကနေပြန်မင်္ဂလာတုံလေစိတ်ထွက်ပေါက်မှာလှုပ်ကြံတက်ဖြတ်ခံရတာဖြစ်ပြီးတော့အဲ့ဒီနေရာမှာပဲပွဲချင်းပြီးတည်ဆုံသွားခဲ့ပါတယ်။တနတ်သမားကြည်လင်းကိုဖမ်းမိနိုင်ဖို့အတွက်ဝိုင်းပြီးတော့စူးစမ်းပေးခဲ့တဲ့အငှားရင်မောက်ဦးနေဝင်းကလည်းတနတ်တရားကြောင့်တည်ဆုံခဲ့ရပါတယ်။ငွေကြေးအမြောက်များသုံးအုပ်စုလိုက်ဂိုင်းဖွဲ့ကြိုတင်ကြံစီပြီးတော့လှုပ်ကြံတက်ဖြတ်တဲ့လူသတ်မှုကိုဘလို့ကွင်းဆက်တွေနဲ့ဆက်ပြီးတော့အမှုမှန်ပေါ်ပေါက်နိုင်ဖို့နောက်ွယ်ကတရားခံတွေကိုဖော်ထုတ်နိုင်ဖို့စစ်ဆေးဆောင်ရဲတင်ပါတယ်လေတရားလွှတ်တော်ရှေ့နေဦးကြည်မြင့်ရဲ့အမြင်ကတော့
ဆရာဦးကိုနေအမှုနဲ့ပတ်သက်လို့ဒီရဇသကြီးလောက်နဲ့အရေးယူလို့လုံလောက်တဲ့အမှုမျိုးမဟုတ်ဘူးငွေကြေးတွေကင်တွယ်သုံးဆွဲပြီးတော့အနောက်ွယ်ကနေပြောငွေကြေးဒုနဲ့တန်နဲ့ရှိတဲ့လုပ်ငန်းကြီးတွေရှိတယ်အဲ့လုပ်ငန်းကြီးတွေကငွေတွေထုတ်ယူသုံးဆွဲပြီးတော့လူသတ်မှုကြီးကိုကျွလွန်တာဖြစ်တယ်ဒါကြောင့်မလို့လိုအပ်မယ်ဆိုလို့ရှိရင်အဲ့ဒီဥက္ကဏီလူတန်းမှုမှာအသုံးပြုတဲ့ငွေကြေးတွေထုတ်ယူသုံးစွဲထားတဲ့ကုမ္ပဏီတွေကိုတာဝရနဲ့ချိတ်ပိတ်ပြီးထားတင်တယ်လို့ကျွန်တော်ကတော့အဲ့လိုယူဆပါတယ်ခင်ဗျာကျွန်တော်သဘောကတော့အစတည်းကဒီကိစ္စအကြမ်းဖက်မှုတိုက်ပွဲဥပဒေနဲ့အရေးယူမှသာပြည်စုံလုံလောက်မယ်လို့ယူဆလို့ကျွန်တော်တော့ဒါတစိုက်မမပြောလာတာပေါ့နော်ကျွန်တော်တို့ကအကြမ်းဖက်မှုတိုက်ပွဲဥပဒေနဲ့အရေးယူရမှာပဲလို့ဘလောက်ပဲပြောပြောငါတော့ရှင်းနေကြုံကိုနိုင်ကအစိုးရရဲ့သဘောထားပေါ်မှာသူလဲမူတည်ပြီးတော့ဒီတိုင်းပဲလက်ခံလိုက်တဲ့ခါမှာကျွန်တော်တို့ကအကြမ်းဖက်မှုတိုက်ပွဲဥပဒေနဲ့အရေးယူရမှာပဲလို့ဘလောက်ပဲပြောပြောမရတော့ဘူးပေါ့ဗျာ
မန္တလေးမြို့ကတရားလွှတ်တော်ရှေ့နေဦးသိန်းတန်းဦးကတော့သူတို့ရှေ့နေတွေအနေနဲ့ဒီလူတက်မှုနဲ့ပတ်သက်ပြီးတော့ရှေ့ဆက်လှုပ်ဆောင်မဲ့အစီအစဉ်တချို့ကိုလည်းအခုလိုပြောပြပါရစေကျွန်တော
်တို့ကတော့မျိုးသားဒီမျိုးစီခေါ်ချက်ကတာဝန်ရှိတဲ့လူတွေကိုနှုတ်ရတယ်ကျွန်တော်ပြောကျွန်တော်ဒီကိစ္စဒီလိုဆောင်ရွက်မယ်ဒါရဲ့အတိတ်နဲ့ကသိကြီးကျယ်တော့ဒီကိစ္စကိုတာမန်ရဲတပ်ဖွဲ့ကစုံစမ်းစစ်လို့မရဘူးအဲ့အစိုးရအဖွဲ့ပါမယ်လွတ်တော်ကိုယ်စားလှယ်ပါမယ်ဥနိုင်ငံဥပဒေပြင်ရချင်းနဲ့ဒီများပြည်သူယုံကြည်ကိုးစားတဲ့အဖွဲ့စည်းကကိုယ်စားလှယ်မျိုးတွေပါတဲ့အဖွဲ့တစ်ဖွဲ့ကကိုယ်စုံစမ်းစစ်ဆေးတင်တယ်လို့ကျွန်တော်တို့ယူဆတယ်ဗျာအဲ့ဒါကြောင့်ကျွန်တော်အဲ့ဒီအတွက်ကျွန်တော်တို့ဆောင်ရွက်နေကြပါတားသနဲ
့ NLD ပါတီကဥပဒေကြံပေးတရားလွှတ်တော်ရှေ့နေဥက္ကဏီလှုပ်ကြံခံရမှုနဲ့ပတ်သက်ပြီးဥက္ကဏီရဲ့မိသားစုစန္ဒဆိုရင်တော့ ဥက္ကဏီရဲ့ဇနီးဖြစ်တဲ့ဒေါ်တင်အေးပြောပြတာက
ဘောရာကတော့ရုံကတော့သူ့လုံဆုံးလုံးနည်းနဲ့တော့သွားနေတာပဲလေ။ကြံ့ကြတယ်မကြံ့ကြဘူးဆိုတာကတော့လေအားလုံးသိတဲ့အတိုင်းပဲပေါ့နော်။စိုးရင်ပူပန်နေဆိုတာတော့မရှိပါဘူး။အမှုမှန်ပေါ်ပေါက်စေချင်တာကတော့ရှိတာပေါ့ရှင်။ကျမတို့ကကာယကံရှင်အောင်။ဒါမဲ့လေရုံဘက်ကလည်းလုံနေတယ်ဆိုတော့လည်းအဲ့ဒီတိုင်းသွားမှာပေါ့။လူတယောက်လုံးကတော့သေပြီးသွားပြီဆိုတော့ကျမတို့ဆိုတော့အမှုမှန်ပေါ်စေချင်တယ်ပေါ့နော်။အလင်းမြန်လည်းပေါ်စေချင်တယ်။အတေခံအမှန်နေပေါ့လေပေါ်စေချင်ပါလေကျမတို့ဘောရာကတော့
။တရားလွတ်တော်ရှိနေဥက္ကဏီကိုလှုပ်ကြံတက်ပြက်ရမှာအဓိကကျူးလွန်သူကြည်လင်းအပါဝင်အမှုမှန်ပူပေါင်းကြံစုသူတွေအဖြစ်အဝင်းစော်အဝင်းထွန်းနဲ့ဇီယာဖြိုးတို့လေးဦးကိုပြီးခဲ့တဲ့မတ်လဆန်းကစပြီးတော့ရုံထုတ်စစ်ဆေးနေတာဖြစ်ပါတယ်။ဒီအမှုမှန်ကိုဆက်ပြီးတော့ဖော်ထုတ်နိုင်ဖို့အတွက်ထွက်ပြေးလွတ်မြောက်နေတဲ့ဒုတိယပုံမှုကြီးဟောင်းအဝင်းခိုင်ကိုဖမ်းမိရေးဟာအဓိကကြတာမို့သူ့ကိုဖမ်းမိနိုင်ဖို့အတွက်မြန်မာနိုင်ငံရဲတပ်ဖွဲ့ပြည်ထောင်ဝင်ကြီးဌာနအပြင်တပ်မတော်ရဲ့အကူအညီတွေလိုအပ်တယ်လို့ထောက်ပြနေကြတာရှိတယ်လို့ဘာအကြောင်းကြောင့်တရားလွတ်တော်ရှိနေဥက္ကဋ္ဌကိုအခုလိုလှုပ်ကြံရတယ်လဲဆိုတာကိုဆက်လက်ဖော်ထုတ်နိုင်ဖို့ကအရေးကြီးတယ်ဆိုပြီးတော့လဲသုံးသပ်နေကြတာဖြစ်ပါတယ်ရှင်။